ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်စုကလိမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးတပ်မ6နယ်မြေကကရင်မျိုးသားလွတ်မြောက်ရေးတပ်ပါဝင်ပူးပေါင်းတပ်တွေဟာမတ်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကြာသပတေးနေ့မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်စုကလိမြို့နယ်ထိခဲ့ပေရွာသား80ကျော်နေရာဆုံးခွာပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူမန်းမျိုးမြင့်ကပြောပါတယ်
။မနေ့မနေ့ကတိုက်ပွဲဖြစ်တဲ့ဒီဟိုမြဝတီတောင်ဘက်ပေါ့စုကလိမြို့နယ်ဒီမျိုးဟာဒီကတဲ့ရောဒီကတဲ့ရမနေ့ဆက်ကြည့်တယ်မနေ့မနေ့တော့ပြင်းနေမှာလည်းနဲ့ဒီလည်းနဲ့အဖက်ကြည့်ရတာလေမနေ့မနေ့ကတော့အဲ့ဒီဒီကတဲ့ရပမာပြည်တမစင်ပါလဲမြဝတီဆင်ရယ်စုကလီညွနဲ့ရောဆက်ကြည့်တော့အဲ့ဒီ DNA လေးတမချောက်ဒီနဲ့ဝန်ခွဲနေရောဆက်ကြည့်မနေ့ပိုင်းမှာရှိတာမှာဆက်ကြည့်တော့ယူတာ80နဲ့နှစ်ဦးခံလို့ကြည့်တာဝတိကတဲ့ရွာလေးလေးခိုင်းတဲ့ဟိုဘုံဖန်မြို့နယ်နောင်လူဝန်ရွာတဲ့ကွာ
ကရင်ပြည်နယ်လေးကေကောဒေသတဝိုက်တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလည်းထိုင်းနိုင်ငံဗက်ချန်မဲဆောက်မြို့နယ်မဲတောင်နဲ့ဖုတ်ပရမြို့နယ်တွေကိုမြန်မာဘက်ကစစ်ဘေးဒုက္ခတွေတောင်းတဲ့ချီပြီးထွက်ပြေးလာကြပြီးတဲ့နောက်ပိုင်းအခြေအနေတွေတည်ငြိမ်သွားချိန်ထိုင်းဘက်ကနေရပြန်ခိုင်းခဲ့ပါတယ်။အဲ့ဒီတည်းကဆိုရင်အခုပထမအဆုံးအကြိမ်ဖြစ်မြန်မာဘက်ကစစ်ဘေးဒုက္ခတွေပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတာဖြစ်တယ်လို့လည်းမန်းမျိုးမြင့်ကပြောပါတယ်
။ဟုတ်ကြပြီအခုမှပထမဆုံးအကြိမ်ပေါ့ပထမဆုံးအကြိမ်မနေ့ကငါတော့
မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်မ6ပူးပေါင်းတပ်ဖွဲ့တွေတစ်ဖက်နဲ့တစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအရှိန်ပြင်းထန်လာတဲ့အတွက်မြန်မာတချို့အိုးအိမ်ဆုတ်ခွာပြီးထိုင်းဘက်ကိုမနေ့ကဝင်ရောက်လာခဲ့တယ်လို့လည်းထိုင်းဘက်ကပြောကြားထားပါတယ်။ထိုင်းနိုင်ငံဘက်ရောက်လာတဲ့မြန်မာဒုက္ခသည်တွေကိုကျန်းမာရေးဆိုင်ရာကိစ္စရပ်တွေစစ်ဆေးပေးနေပြီးလက်တလုံးယာယီလက်ခံပေးမဲ့အကြောင်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။ကရင်ပြည်နယ်လေးကေကောဒေသတဝိုက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း9ရွာခန့်ကဒေသခံ6000ကျော်ဟာလည်းနေရာမပြောင်းနိုင်သေးပဲမဲဆောက်မြို့နယ်နဲ့နီးတဲ့မြန်မာဘက်အချမ်းတောင်ရင်မြစ်အနီးမှာပဲခိုးလုံနေထိုင်နေရဆဲဖြစ်ပါတယ်ရှင်။